Welcome to the Voice of America in Burmese.
မင်္ဂလာညညကြီးမှာတော်တော်ရှင်များရှင် VOA American အတန်ရဲ့2018ခုနှစ်ဇွန်လ17ရက်တနင်္လာနေ့ညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ1925ရုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညနေပိုင်းစီစဉ်တွေကိုကျမများသတင်းအောင်ကတာဝန်ရင်တင်ဆက်သွားမှာပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံအတွင်းတရားမဝင်ဝင်မှုစ조사သူတွေမိသားစုတွေထံကနေကလေးတွေကိုတကွဲပြားစီထိန်းသိမ်းထားတဲ့အတွက်သမရထွန်းအစိုးရဝန်မှုတွေထွက်ပေါ်နေပါလေ။ဥရောပတိုက်ကိုရေချောင်းကနေဝင်ဝင်မှုစ조사ကြတဲ့ရွှေပြောင်းနေထိုင်သူ1500စပိန်နိုင်ငံကိုရောက်သွားပါပြီ။ကုလသမဂ္ဂအတွင်းချုပ်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေး Miss ပေါကနာဟာဒီကနေ့ရခိုင်ပြည်နယ်အတွင်းကလူမှုအသံဝင်နေတဲ့တွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့အတူတင်ပြပေးသမှာပါခင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းထုတ်လွှင့်ပေးမယ့်ထိတ်တန့်ရောက်သတင်းကတော့ရခိုင်မြောက်ပိုင်းကလူခွင့်ရင်ချိုးဖောက်မှုတွေနဲ့ပတ်သက်လို့မြမဆိုးရရဲ့ဆောင်ရွက်ချက်တွေအပေါ်ယုံကြည်စိတ်ချရမှုမရှိသေးဘူးလို့လူခွင့်ရင်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်အယ်ဟူစိန်ကဝေဖန်ပြောကြားလိုက်ပါတယ်
There are clear indications of well-organized, widespread and systematic attacks continuing to target the Rohingya in Rakhine State as an ethnic group.
နောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်။ဒီသတင်းနဲ့အတူမြမငင်းချင်းဖော်ဆောင်နိုင်မှုနဲ့ဒုက္ခသည်တွေစီလူသားချင်းစာနာမှုကူညီပေးနိုင်ရေးအစိုးရကိုတန်တမာရေးနီလန်းအရာတိုက်တွန်းပေးဖို့နိုင်ငံတကာတာမတ်တွေကိုကချင်ငင်းချင်းလူငယ်အဖွဲ့ကတွားရောက်တွေ့ဆုံတဲ့သတင်းနဲ့မွန်ပြည်နယ်မှာအနည်း40ကျော်အတွင်းမကြုံဘူးတဲ့အစိုးရဆုံးရေကြီးရေလျှံမှုစတဲ့သတင်းတွေကိုစူးစီးတင်ပြပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးကြပါအောင်ရှင်။
အမေရိကန်ရဲ့လူဝင်မှုကြီးကြပ်ဆိုင်ရာဥပဒေကိုအခုသတင်းပတ်အတွင်းကြီးမားတဲ့ပြည်မြောင်းလဲမှုတွေလှုပ်ဆောင်ဖို့အောက်လွတ်တော်မှာပြင်ဆင်နေကြကြမှာပဲအထောက်အထားမှာပါပဲတိုင်းပြည်တွင်ဝင်လာကြသူတွေရဲ့အရင်သေးတွေကိုမိဘတွေနဲ့တကွက်တပြားစီခွဲခြားထိန်းသိမ်းထားတဲ့ကိစ္စကိုသမ္မတထရမ့်အဆွေအားကခုခံကာကွယ်နေပါတယ်ဒီချိန်ကအသုံးနှဲခဲ့တဲ့ဥပဒေကိုကင်တွယ်ပြီးအမေရိကန်မှာခေလုံးဝင်လျှောက်ထားသူတွေနဲ့တရားမဝင်ဝင်ရောက်လာသူတွေရဲ့မိသားစုတွေကိုတကွက်တပြားစီထိန်းသိမ်းမှုကိုပုံမှန်ပြုလုပ်လာနေတာဖြစ်ပါတယ်မေလကုံအထိသတင်းပတ်6ပတ်ကြာတဲ့ကာလအတွင်းအရွယ်မရောက်သေးတဲ့ကလေးငယ်ပေါင်း 2,000 ဝန်းကျင်လောက်ကိုမိသားစုတွေနဲ့ခွဲပြီးထိန်းသိမ်းထားခဲ့ကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြီးခဲ့တဲ့သတင်းပတ်မှာပြောပါတယ်ကလေးငယ်တွေကိုထိန်းသိမ်းစခန်းခုအတွင်းမှာကောင်းမွန်စွာထိန်းသိမ်းထားတဲ့ဗီဒီယိုမှတ်တမ်းကိုအမေရိကန်အစိုးရကထုတ်လွှင့်ခဲ့ပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုအတွင်းကိုတရားမဝင်ဝင်လာသူတွေအပေါ်လုံးဝသိမခံတဲ့ policy ချမှတ်ကင်တွယ်နေတဲ့သမ္မတထွန်းအစိုးရအပေါ်မကျေနပ်မှုတွေကြီးထွားလာနေပါတယ်မိဘတွေကိုဟန်တားဖို့အတွက်ကလေးငယ်တွေပေါ်နှိပ်စက်ညှဉ်းပန်းခြင်းဟာလွန်ကဲတဲ့လောက်ရဖြစ်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးဇာယီရာယတ်အယ်ဟူစိန်ကတင်းလာနေမှာပြောပါတယ
်အာဖရိကနိုင်ငံတွေကအများစုဖြစ်တဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်600ကျော်တို့လိုက်ပါလာတဲ့ကယ်ဆယ်ရေးသင်္ဘောတွေကိုမနေ့တင်းကနေနေမှာစပိန်နိုင်ငံကကန့်ကွက်ခွင့်ပေးလိုက်ပါတယ်နေစီမချာဆရာဝန်များအဖွဲ့ရဲ့ Aquarius သင်္ဘောကဗလန်စီယာစိတ်ကမ်းမှာကန့်ကွက်ခဲ့တာပါသင်္ဘောပေါ်မှာလိုက်ပါလာသူတွေကိုတော့စကပြန်နေဆရာဝန်တွေရဲတပ်ဖွဲ့ဝင်တွေအပါအဝင်ချက်ချင်းဒီဝန်တန်းနဲ့အကူအညီပေးရေးလှုပ်သား 2,300 ကျော်တို့ကကြိုဆိုခဲ့ကြပါတယ်။အီတလီနဲ့မော်တာနိုင်ငံတို့မှကန့်ကွက်ခွင့်ညှင့်ပယ်ခံခဲ့ရပြီးတဲ့နောက်သတင်းတစ်ပတ်အကြာမှာရွှေပြောင်းအခြေချသူတွေစပိန်ကိုရောက်လာတာဖြစ်ပါတယ်။ Aquarius သင်္ဘောပေါ်မှာတော့ရွှေပြောင်းအခြေချသူ100လောက်လိုက်ပါလာတာပါ။လူတွေအပြည့်အချက်ဖြစ်မနေဖို့အတွက်တခြားသူတွေကိုတော့အီတလီစစ်တပ်သင်္ဘောနှစင်းကခွဲပြီးတော့ခေါ်ယူခဲ့ပါတယ်။ရောက်ရှိလာကြတဲ့ရွှေပြောင်းအခြေချသူတွေကိုကနဦးစစ်စစ်ချက်တွေအရတော့အပြင်းထန်ဒဏ်ရာရထားတာတွေနာမကျန်းဖြစ်သူတွေမတွေ့ရပါဘူး။အများစုကတော့ရွေရောက်ပြီးသူအမျိုးသားအမျိုးသမီးတွေဖြစ်ကြပြီးကိုဝင်ဆောင်ခုနှစ်ဦးလည်းပါဝင်ပါတယ်။ကလေးတွေနဲ့ဆဲကျော်သက်တွေလည်းပါပါတယ်။ဆာဟာရာတဲကန္တရတောင်ပိုင်းအာဖရိကဒေသကအများစုဖြစ်တဲ့ရွှေပြောင်းအခြေချသူတွေကနိုင်ငံပေါင်း26နိုင်ငံကဖြစ်ပြီးအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတို့ကလူတွေလည်းပါတယ်လို့နေစည်းမချဆရာဝန်များအဖွဲ့ကပြောပါတယ်။ဒီလူတွေကိုတော့လူသားချင်းစာနာမှုစာနာထောက်ထားမှုဆိုင်ရာနေထိုင်ခွင့်နဲ့စပိန်မှာ45ရက်နေထိုင်ခွင့်ပေးမှာဖြစ်ပြီးဒီကာလအတွင်းစပိန်မှာဒါမှမဟုတ်လေပြင်သစ်မှာနိုင်ငံရေးခလုံးကွေရှောက်ထားချက်တွေကိုစဉ်းစားသုံးသပ်မှာဖြစ်ပါတယ်။ Aquarius သင်္ဘောကပြီးခဲ့တဲ့သတင်းပတ်တုန်းကလေပြားကမ်းလွန်ကနေရွှေပြောင်းအခြေချသူ630ရုပ်ကိုတင်ဆောင်လာခဲ့တာဖြစ်ပါတယ
်။ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့တကားပွင့်ဝါဒကျင့်သုံးနေတာကြောင့်အကြမ်းဝန်ကြီးချုပ်အင်္ဂလာမာခဲဟာနိုင်ငံရေးမဟာမိတ်တွေရဲ့ဆန့်ကျင်ကောက်ကွက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။စစ်ပွဲတွေနဲ့ စစ်ပွဲတွေဖြစ်နေတဲ့ဒေသကထွက်ပြေးလာပြီးကောင်းမွန်တဲ့ဘဝထူထောင်လိုသူတွေအတွက်ဂျာမနီနိုင်ငံကတကားဖွင့်ထားကြောင်းဝန်ကြီးချုပ်မာခဲက2015ခုနှစ်မှာပြောကြားခဲ့တာပါအဲ့ဒီအချိန်ကစလို့ဂျာမနီနိုင်ငံအတွင်းမှာဒုက္ခသည်ပေါင်းတသန်းလာရောက်ခလုံးခဲ့ပြီးဖြစ်ပါတယ်ဝန်ကြီးချုပ်မာခဲရဲ့ခရီးယန်ဒီမိုကရက်ပါတီနဲ့ဆယ်စုနှစ်ပေါင်းများစွာမဟာမိတ်ဖြစ်တည်ရှိလာခဲ့တဲ့ဘာဗေးရီးယားပြည်နယ်ကရှေယိုဝါဒီ Christian Social Union CSU ပါတီကဂျာမနီအနေနဲ့ဂျာမနီနယ်စပ်ကိုရောက်လာကြတဲ့ဒုက္ခသည်တချို့ကိုလက်မခံဘဲပြန်လက်မောင်းထုတ်ဖို့တောင်းဆိုလာနေပါတယ်။ရွှေပြောင်းနေထိုင်သူတွေကိုလက်ခံနေတဲ့ဂျာမနီရဲ့ policy ကိုတင်းကျပ်ဖို့ CSU ပါတီကဝန်ကြီးချုပ်ထံရာသီတံပေးတဲ့စာကိုဒီကနေ့ပေးဖို့ရှိနေတာကြောင့်ဒါဟာဝန်ကြီးချုပ်ရဲ့နိုင်ငံရေးညွှန်ပေါင်းအဖွဲ့အတွင်ပဋိပက္ခတွေဖြစ်ပေါ်လာစေနိုင်ပါတယ်။အခုလနောက်ပိုင်းမှာကျင်းပမဲ့ထေတိဆွေးဝဲတွင် EU အနေနဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့တာရူညီမြဖြစ်စေမဲ့နီလန်ရှာဖွေကြဖို့ဝန်ကြီးချုပ်မာခက်ကလိုလားနေတာပ
ါကိုလံဘီယာနိုင်ငံမှာမနေ့တနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာတော့လက်ရဝါဒီလွှတ်တော်မှအီဗန်ဒူကေနိုင်ရခဲ့ပြီး2016ခုနှစ်ကအရင် FPRC သဘုံတွေနဲ့ရထားတဲ့ငြိမ်းချမ်းရေးစာချုပ်ကိုပြန်လည်ပြင်ဆင်မယ်လို့ကတိပြုလိုက်ပါတယ်ဒုတိယအကြိမ်ပြန်ကျင်းပတဲ့နောက်ဆုံးအကြော့မဲပေးပွဲမှာလဝဲသဘုံဟောင်းဘူဂိုတာမြို့တော်ဝင်ဟောင်းဂက်စတာဘိုပီထရိုကိုလက်ရဝါဒီအီဗန်ဒူကေကထောက်ခံမဲ54ရာဂိုင်နှုန်းကန့်ကွက်မဲ52ရာဂိုင်နှုန်းနဲ့အနိုင်ရခဲ့တာဖြစ်ပါတယ်။ပြိုင်မဲ့ပီထရိုကတော့ FARC သဘုံတို့နဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုထောက်ခံထားသူပါ။မြေလွတ်မြေရိုင်းတချို့ကိုချို့တဲ့တဲ့လက်သမားတွေကိုခွဲဝေပေးဖို့နောက်နိုင်ငံမှာရုပ်ကျွင်းလောင်စာအသုံးပြုမှုကိုလျှော့ပြီးပြန်ပြည်မဲစွန့်ရင်အသုံးပြုရေးပြောင်းလဲဖို့တို့ကိုလည်းစီရင်ခဲ့တာပါ။အနိုင်ရခဲ့တဲ့အီဗန်ဒူကေကတော့ရုံးကန်နေရတဲ့ကိုလံဘီယာစီးပွားရေးမှာလုံတာကိုင်းတာအခြေအနေမျိုးပိုပြီးဖြစ်လာဖို့ကတိပြုထားတာပါမတ်စ်ဝါဒီ FARC သဘုံဟောင်းနေနဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုလည်းသူကပြုပြင်ပြောင်းလဲလုပ်နေတာဖြစ်ပါတယ်သဘုံဟောင်းနေအနေနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့မယ်ဆိုရင်တော့နိုင်ငံရေးလောကကိုမဝင်ခင်ထောင်တန်းကြားခံရမယ်ဆိုတဲ့အချက်ကိုသဘောတူညီချက်မှာပြင်ဆင်လိုတာဖြစ်ပါတယ်မနေ့တနင်္ဂနွေနေ့တုန်းကတော့အသက်42နှစ်အရွယ်အီဗန်ဒူကေကသားသမီးတွေနဲ့အတူမဲလာထည့်ခဲ့ပါတယ်။ကိုလံဘီယာနိုင်ငံမှာဆယ်စုနှစ်5ခုကြာပြိပခါအတွင်းရာဇဝတ်မှုကျူးလွန်ခဲ့ကြသူတွေပြန်ပြီးပြစ်ဆက်ကြရမယ်ဆိုတာကိုသူ့အနေနဲ့အသေးအချာဆောင်ရွက်လို့လည်းပြောဆိုခဲ့ပါတယ်။အသက်58နှစ်အရွယ်ပီထရိုကတော့ကိုလံဘီယာမှာသမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်ရခဲ့တဲ့ပထမဆုံးသောလက်ရာဝါဒီဖြစ်ပါတယ်ရှင်။
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရခိုင်ပြည်နယ်စစ်တွေမြို့ကိုတရင်ငွေနေကရောက်လာတဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရစ်ဆက်မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှရနာဘဂနာဟာဒီကနေ့ရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူမှုအသိုင်းအဝိုင်းတွေနဲ့တွေ့ဆုံခဲ့ကြောင်းမွန်တော့ခရိုင်အုပ်ချုပ်ရေးမှူးဦးရထွက်ကဗီဒီယိုကိုပြောပါတယ်
ကောင်းမှုသွားတယ်ပြင်းချောင်းတောင်းသွားတယ်ပြင်းကျန်းကျုံမှုရောမှာသတိကွန်မြူနတီစစ်စင်မှာစစ်စင်မှာတိကျမှုရှိခဲ့တဲ့သတိကွန်မြူနတီနဲ့တွေ့တယ်အစ္စလာမ်ရဲ့ဒီလိုတဲ့တိုင်းပါရဲ့နောက်ဖိန်းသူရဲ့တော့ဖြစ်စင်မှာဖြစ်စင်မှာတိကျမှုရှိခဲ့တဲ့အဲသတိကွန်မြူနတီကမိသားစုဝင်တွေနော်အတက်ခံရတဲ့လူတွေနော်တာခုတ်ခံရတဲ့လူတွေအဲသူရဲ့ဒီကောင်မကမိသားစုဝင်တွေလည်းတွေ့တာနော်အဲ့ဒါပြီးတော့ပန်းတော်ပြေလာကြည့်တယ် PDF ဒီကနေ့ပြစ်ပြတ်သွားမှာ
အထူးကိုယ်စားလှယ်မစ္စဘဂနာဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညွတ်ဘူးအပါအဝင်အစိုးရဖွဲ့တာဝန်ရှိသူတွေနဲ့တင်းနှင်းတွေကတွေ့ဆုံခဲ့သလိုစစ်တွေမြို့နားကတက်ကြပြင်းမွတ်စလင်ဒုက္ခသည်စခန်းကိုတွားရောက်ကြည့်ရှုခဲ့ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံစကားပြောခဲ့ပါတယ်။မစ္စဘဂနာနဲ့အဖွဲ့ဟာတင်းနှင်းတွေမှာပဲမြေပုံမြို့ကမွတ်စလင်ဒုက္ခသည်စခန်းကိုတွားရောက်လေ့လာခဲ့ပြီးညနေပိုင်းမှာ ANP ရခိုင်မျိုးသားပါတီခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်ရေး ANP ရဲ့သဘောထားကိုအထူးကိုယ်စားလှယ်ကအဓိကမေးမြန်းခဲ့တယ်လို့ ANP တာဝန်ရှိသူတွေကတွေ့ဆုံမှုအပြီးမှာ VOA ကိုပြောပြခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်အဖြစ် AP လာနောက်ပိုင်းမှာစတင်တာဝန်ပေးအပ်ခံခဲ့ရတဲ့ Miss Christine Bergner ဟာဇွန်လ12ရက်နေ့ကမြန်မာနိုင်ငံခီးစဉ်ကိုစတင်ခဲ့တာမှာဇွန်လ13ရက်နေ့ကနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းဇွန်လ15ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။ Miss Bergner ဟာမြန်မာနိုင်ငံခီးစဉ်ပြီးဆုံးတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။ မစ်ပါဂနာကသူမကိုအနှင်းထားတဲ့လုပ်ပိုင်ခွင့်အရာခီးစဉ်တွင်မြမအာနာပိုင်းနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလူမှုရေးအသင်းအဖွဲ့တွေဘာသာရေးကောင်းဆောင်တွေအပြင်တန်တမာရေးအတိုင်းဝိုင်းနဲ့လည်းတွေ့ဆုံမှုရှိပြီးရခိုင်ပြည်နယ်ပြည်ပခအရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီပေါ်ဆောင်ရေးတို့အပြင်လူ့ခွင့်ရေးကိစ္စကိုလည်းဆွေးနွေးမှာဖြစ်တယ်လို့မြန်မာနိုင်ငံခီးစဉ်မစခင်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးရဲစီရင်လက်ချက်မှုတွေကိုရပ်ဆိုင်းဖို့ဖြစ်လာနိုင်ခြင်းအပေါ်တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကသတိထားတုံ့ပြန်နေကြပေမဲ့လို့လဲဩစာချီးတဲ့သမ္မတအကြံပေးတဦးကတော့စတင်အကောင့်ထဲပေါ်လာနေပြီဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ကင်းစင်ရေးလုပ်ငန်းစဉ်မှာအရေးကြီးတဲ့ခြေလှမ်းတစ်ရပ်အဖြစ်ရှုမြင်ထားပါတယ်ကမ္ဘာတဝန်းကအမေရိကန်စစ်ခြေဆိုင်စခန်းတွေကစစ်သင်္ဘောတွေတိုက်လေရင်တွေတပ်ဖွဲ့ဝင်တွေပါဝင်တဲ့ပူရဲစီရေးလေ့ကျင့်မှုကြီးတွေကိုဆိုင်းငံ့မဲ့ကြီးညာချက်ကဒီသတင်းပတ်ထံမှာထွက်ပေါ်လာနိုင်တယ်လို့အမည်မဖော်တဲ့အစိုးရသတင်းရှင်းပြတွေကိုကိုးကားပြီးတောင်ကိုရီးယားယုံဟပ်သတင်းကဖော်ပြပါတယ်ဒါပေမဲ့ပုံမှန်ပူရဲလေ့ကျင့်မှုတွေကတော့ဆက်လုပ်သွားမယ်လို့လည်းယုံဟပ်သတင်းကပြောဆိုထားပါတယ်
ဂျပန်နိုင်ငံအနောက်ပိုင်းမှာအင်အားပြင်းငြင်းတစ်ခုဒီကနေ့တင်းလာနေမှာလှုပ်ခတ်သွားတာကြောင့်အနည်းဆုံးလူ3ယောက်သေဆုံးပြီးတခြားလူ90လဲဒဏ်ရာရသွားပါတယ်။ဒေသစံတော်ချိန်မနေ့7နိုင်လောက်မှာအိုဆာကာမြို့ကိုဗဟိုပြုပြီးပြင်းအား6.1မဂနီကျူနဲ့လှုပ်သွားခဲ့တာဖြစ်ကြောင်းဂျပန်မိုးလေဝသအေဂျင်စီကပြောပါတယ်
။ပြီးခဲ့တဲ့လတုန်းကဖြစ်ခဲ့တဲ့ဂွာတီမာလာမီးတောင်ပောက်ကွဲမှုအတွင်းပျောက်ဆုံးသွားတဲ့လူ200နီးပါးကိုရှာဖွေစစ်ဆေးမှုတွေကိုရပ်တန့်လိုက်ပါပြီ။ဂွာတီမာလာနိုင်ငံကဖွေကိုမိတောင်ပောက်ကွဲမှုအတွင်းလူ130သေဆုံးတဲ့အကြောင်းတာဝန်ရှိသူတွေကအတည်ပြုထားပါတယ်။ဆန်မီဂဲလော့စလော့တီနဲ့အဲရီဒီယိုအရက်တွေမှာလူတွေနေထိုင်မှုမဖြစ်နိုင်တဲ့အပြင်အန်တီယဲများလွန်လာကြောင်းရှာဖွေစစ်ဆေးမှုတွေကိုရုပ်သိမ်းလိုက်တဲ့အကြောင်းဂွာတီမာလာအရေးပေါ်ကယ်ဆယ်ရေးအဖွဲ့ကမနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်တာဖြစ်ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA ရဲ့ internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com ကလည်း radio direct ထုတ်လွှင့်ခြင်းနဲ့တပြေးညီနဲ့ဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရခိုင်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးအရေးယူမယ်လို့ပြောနေပေမဲ့ဒီဆောင်ရွက်ချက်အပေါ်ယုံကြည်စိတ်ချရမှုမရှိသေးဘူးလို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအီဒ်အယ်ဟူစိန်ကဝေဖန်ပြောကြားလိုက်ပါတယ်ဒုက္ခသည်တွေနေရပြန်ရင်းမှာလဲလူခွင့်ရေးစောင့်ကြည့်စစ်ဆေးခွင့်တွေမရှိဘဲမဖြစ်နိုင်ဘူးလို့ထောက်ပြပါတယ်ဒီအကြောင်းကိုကိုသားညွန့်ဦးကပြောပြမှာပ
ါမြန်မာနိုင်ငံအပဝင်ကမ္ဘာနိုင်ငံချို့ဟာကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်သက်မခံတဲ့အပေါ်ဒီကနေ့ကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီပုံမှန်စည်းဝေးဖွင့်ပွဲမှာလူခွင့်ရေးဆိုင်ရာကုလမဟာမင်းကြီးကဝေဖန်ရှုံ့ချပါတယ်မြန်မာနိုင်ငံတွင်ရခိုင်ပြည်နယ်မှာသာမကကချင်နဲ့ရှမ်းပြည်နယ်ထိပါလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်နေတယ်ဆိုပြီးတော့လေကုလသမဂ္ဂမဟာမင်းကြီးဇာအီဒ်ဟူစိန်ကသူ့ရဲ့မိကုန်းထဲမှာထည့်ပြောပါတယ
် As the council is aware there are clear indications of well organized widespread and systematic attacks continuing to target the Rohingya in Rakhine
လူခွင့်ရေးကောင်စီအနေနဲ့သတိပြုမိပါလိမ့်မယ်ရခိုင်ပြည်နယ်တွင်းမှာရှိတဲ့ Rohingya တွေဟာလူမျိုးနွယ်စုတစုအနေနဲ့ပြစ်မှတ်ထားခံရပြီးအစီအစဉ်တကျကြေကြေပြန့်ပြန့်တိုက်ခိုက်ခံနေရတယ်ဆိုတာပါဥပဒေစံနှုန်းသတ်မှတ်ချက်အရဆိုရင်တော့ဂျီနိုဆိုက်မျိုးဖြုတ်တပ်ဖြတ်မှုအတိဖြစ်နိုင်ခြေရှိနေပါတယ်ကချင်နယ်ရှမ်းပြည်မြောက်ပိုင်းမှာဆိုရင်လည်းမနှစ်အော်တိုဘာလကလေးကပြည်ပခါတွေတိုးမြင့်လာပါတယ
်ကချင်နယ်ရခိုင်ဒေသအပါဝင်မြန်မာနိုင်ငံတွေကလူခွင့်ရေးအခြေအနေတွေကိုစုံစမ်းဖို့ကုလလူခွင့်ရေးကောင်စီကအချက်အလက်စုဆောင်ရေးအဖွဲ့ကိုဖွဲ့ခဲ့ပေမဲ့မြန်မာဆွေကအဲ့ဒီအဖွဲ့ကိုပြည်ဝင်ခွင့်မပေးပါဘူးဒါ့အပြင်ကုလသမဂ္ဂလူခွင့်ရေးအထူးကူစလေကိုလည်းအစိုးရအနေနဲ့ပူပေါင်းဆောင်မှုရပ်ထားပြီးတော့နိုင်ငံတွင်းကိုဝင်ရောက်ဆစ်ဆွေးခွင့်တွေမပေးတော့ပါဘူးအစိုးရအနေနဲ့အစိုးရတာဝန်ရှိသူတွေနဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဘက်ကတွားရောက်ဆစ်ဆွေးတာမျိုးရှိခဲ့ပါတယ်ဒါပေမဲ့လို့နိုင်ငံတကာကဆစ်ဆွေးနေတယ်လို့အစီအစဉ်တကျလူခွင့်ရေးချိုးဖောက်တာမျိုးမဟုတ်ဘဲနဲ့လူမျိုးတာဝန်ရှိသူတူချင်းကျူးလွန်တဲ့ပြစ်မှုတွေပဲတွေ့ရတယ်လို့သုံးသပ်ထားပါတယ်ကုလမဟာမင်းကြီးဇာအီကတော့မြန်မာနိုင်ငံဘက်ကခုလိုစုံစမ်းမှုတွေမှာခုချိန်ထိနိုင်ငံတကာလက်ခံယုံကြည်လို့ရတဲ့အနေအထားမျိုးမရှိသေးဘူးလို့အခုစည်းဝေးမှာပြောသွားပါတယ်
Although Myanmar has stated that it will investigate allegations and prosecute alleged perpetrators
မြန်မာဆိုရအနေနဲ့ဒီဆက်ဆွဲချက်တွေကိုစုံစမ်းစစ်ဆေးပြီးတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူရမယ်လို့ပြောနေပေမဲ့လည်းဒီစုံစမ်းမှုတွေမှာယုံကြည်စိတ်ချရမှုနဲ့လွတ်လပ်မှုဆိုတဲ့အနိုင်ဆုံးစံတတ်မှတ်ချက်တွေတော့မရှိပါဘူးနိုင်ငံတကာစုံစမ်းမှုတွေကိုညင်းနေတာကြောင့်လူခွင့်ရေးဆိုင်ရာကုလမဟာမင်းကြီးယုံကုလလူခွင့်ရေးထူးကိုယ်စားလှယ်နဲ့အချက်လက်ရှာဖွေရေးအဖွဲ့တွေကအဝေးကနေလှမ်းပြီးစောင့်ကြည့်နေရပါတယ်။ရ ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးအတွက်မြန်မာအစိုးရအနေနဲ့ UNDP, UNHCR တို့နဲ့သဘောတူစာချုပ်ချုပ်ခဲ့ပါတယ်။ပကတိအနေထားလူအခွင့်အရေးအခြေအနေစစ်ဆေးစောင့်ကြည့်ခွင့်မရဘဲနဲ့တော့ဒုက္ခသည်တွေနေရာပြောင်းရေးမဖြစ်နိုင်ဘူးဆိုတာကိုကျွန်တော်ထပ်လောင်းပြောပြစေ။
လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယီအယ်ဟူစိန်ရဲ့အခုမိကွန်းဟာမဟာမင်းကြီးဖြစ်တဲ့သူ့ရဲ့နောက်ဆုံးမိကွန်းဖြစ်မှာပါ။အခုလူခွင့်ကောင်စီအစည်းအဝေးပြီးဩဂတ်လဆိုရင်တော့သူ့ရဲ့တက်တန်းကုံဆုံးမှဖြစ်တာကြောင့်ပါ။ဂျွန်နဲ့ဂျူလိုင်လတွေမှာကျင်းပသွားမဲ့ဒီ38ကြိမ်မြောက်ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်အစည်းအဝေးတွေအတွင်းမှာတော့နိုင်ငံတကာလူခွင့်အခြေအနေတွေတဲမြန်မာနိုင်ငံကရိုဟင်ဂျာအရေးကိစ္စဟာဦးစားပေးဆွေးနွေးစရာဖြစ်လာအောင်မယ်လို့ယူဆပါတယ်။မြန်မာဆွေးအဘက်ကတော့ဒီရခိုင်မြောက်ပိုင်းကလူခွင့်ဆွေးဆဲချက်တွေနဲ့ပတ်သက်ပြီးတော့အထောက်အထားခက်ခဲမှာမှပြနိုင်ရင်အရေးယူပါမယ်လို့ဂရီဘီပြောပြီးတော့နိုင်ငံတကာကတုံ့နှုတ်နဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုတ်ကိုတော့အသိမှတ်မပြုပါဘူး။ရခိုင်မြောက်ပိုင်းဒေသလူခွင့်ဆွဆဲချက်တွေနဲ့ပတ်သက်လို့မကြခင်မှာလဲနိုင်ငံတကာကပုဂ္ဂိုလ်တူအပါအဝင်၃ဦးပါတဲ့စုံစမ်းရေးအဖွဲ့ဖွဲ့ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့အစိုးရဘက်ကကြေညာထားပါတယ်ခင်ဗျာ
ကိုသားညုံပါရှင်အခုဆက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်စစ်ရေးတင်းမာနေတဲ့ကချင်ပြည်နယ်တွင်ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့နဲ့တိုက်ပွဲတွင်ပိတ်မိပြည်သူတွေ IDP ဒုက္ခသည်တွေစီလူသားချင်းစာနာမှုကူညီပေးနိုင်ရေးအစိုးရကိုတန်တမာရေးနီလန်းရတိုက်တွန်းပေးဖို့နိုင်ငံတကာဘက်ကဝိုင်းဝန်းကူညီပေးဖို့ EU American နဲ့နိုင်ငံတချို့ကတန်မတ်တွေကိုကချင်ငင်းချင်းလူငယ်အဖွဲ့ကတွားရောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကချင်ပြည်နယ်ပါဝင်တိုင်းဒေသတွေကတိုက်ပွဲတွေရပ်ရည်ငင်းချင်းစွာဆန္ဒပြခဲ့ကြသူတွေကိုပုံမှန်အမျိုးမျိုးတက်တရားစွဲဆိုထားတဲ့အမှုတွေကိုလည်းပလက်ရုပ်သိမ်းပေးဖို့အစိုးရကိုတောင်းဆိုကြပါတယ်။မတ်စုမွန်စူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်အပြစ်ရဲ့လက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်အဖွဲ့တွေနဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေရပ်ရည်နောက်ပြီးတော့မငြိမ်းချမ်းနိုင်သေးတဲ့တိုင်းရင်းဒေသကနေမြေတီငြိမ်အေးချမ်းရေးစစ်ပြေးဒုက္ခသည်တွေကူညီပေးရေးအပါအဝင်မြမနိုင်ငံတော်ဝန်မှငြိမ်းချမ်းရေးလှုံ့ဆော်သူတွေရဲ့တောင်းဆိုဆန္ဒပြမှုတွေကနေပြီးတော့ပုံမှန်မျိုးမျိုးတက်ပြီးတရားစွဲဆိုခံရတဲ့အခြေအနေတွေကိုအဓိကထားပြီးတော့ကချင်ငြိမ်းချမ်းရေးလှုံ့ဆော်သူတွေဘက်ကနိုင်ငံတကာတန်တမာတွေကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းတွားရောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်အမေရိကန်ပြည်ထောင်စု EU ဥရောပသမဂ္ဂတရုတ်ဖင်လန်ဆွီဒင်နယူးဇီလန်နဲ့ပြည်သင်းနိုင်ငံစားတဲ့နိုင်ငံတွေကတန်မတ်တွေနဲ့တွေ့ဆုံပြီးတော့မြန်မာရဲ့ငြိမ်းချမ်းရေးတန်တမာရေးနည်းလမ်းအရာတိုက်တွန်းကူညီပေးနိုင်မှုအဓိကထားဆွေးနွေးခဲ့ကြတယ်လို့ကိုရိုင်းတွေ့ဆုံခဲ့တဲ့ကချင်လူငယ်လှုံ့ဆော်မှုဦးဆောင်ကော်မတီကကိုလောင်းပဆောင်ကပြောပြပါတယ်
ဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တည်ဆောက်မှုစူးစမ်းနေတဲ့အချိန်မှာဒီမြန်မာတပ်မတော်ဘက်ကလည်းစဉ်ထန်တဲ့ထူးဆစ်စင်မှုတွေကိုအချင်းပြင်းနေနေရတဲ့အနားအပြားကိုလှုံ့ဆော်လာတဲ့အတွက်ကြောင့်မို့ဒီကချင်ပြည်နယ်မှာတိုက်ပွဲတွေအဲမှာပိတ်မိနေတဲ့ပြည်သူတွေအများကြီးလုပ်ဖို့အတွက်နဲ့လူသားချင်းစာနာထောက်ထားမှုအကူအညီရရှိဖို့အတွက်ဒီကချင်လူငယ်တွေကနေဥဆောင်ပြီးမှဆင်းနေဖြစ်ပါတယ်ဆရာဒီတန်အရာရှိတွေတာမတ်တွေကျွန်တော်အားလုံးကတော့ကျွန်တော်တို့လူငယ်တွေအပေါ်မှာနေထွေးစာကျွန်တော်တို့ကိုရင်းရင်းနှီးနှီးကျွန်တော်တို့ဒီပို့ပို့လင်းလင်းပေါ့နော်ပြောမယ်ဆိုရင်ကတော့မိသားစုပုံစံပေါ့နော်ကျွန်တော်တို့အဲမှာထိုင်ပြီးမှကျွန်တော်တို့လွတ်လွတ်လပ်လပ်ကျွန်တော်တို့ရဲ့အမြင်သဘောထားတွေတို့ရဲ့အမြင်သဘောထားတွေကိုကျွန်တော်တို့ကဆင်းနေပြီးမှအဲမှာရင်းနှီးစွာပို့နှင်းစွာကျွန်တော်တို့ဆင်းနေခဲ့ပါတယ်တို့လည်းကျွန်တော်တို့နဲ့အတူကျွန်တော်တို့ရှိနေတဲ့ဟာကိုတို့ပြောပါတယ်ဆိုတော့ဒီငင်းချမ်းကြီးကိုလည်းတို့အမြန်ဆုံးဖြစ်စဉ်ရှင်တဲ့ဟာတွေကိုလည်းတို့ရှင်းနေပါတယ်တို့လည်းတန်တမာရေးရာအရာကျွန်တော်တို့အသက်နိုင်ဆုံးကူညီပြီးမှကျွန်တော်တို့နဲ့အတူရှိပေးမယ်ဆိုတာလည်းကျွန်တော်တို့ပြောဆိုခဲ့ပါတယ်
တာမတ်တွေနဲ့တွားရောက်တွေ့ဆုံခဲ့ချိန်မှာတော့လက်ရှိတရားရင်ဆိုင်နေရတဲ့ကချင်လူငယ်တွေနဲ့လှုပ်ရှားသူတွေလည်းပါဝင်ကြပါတယ်။လက်ရှိကချင်ပြည်နယ်ပြည်ကြီးနားမြို့မှာတရားရင်ဆိုင်နေရတဲ့အခြေအနေနဲ့ကချင်ပြည်နယ်တရားလွတ်တော်ရုံးကိုတင်ပြထားတဲ့အမှုအခြေအနေကိုတော့တရားရင်ဆိုင်နေရတဲ့ကချင်လူမှုဖွံ့ဖြိုးရေးအသင်းကဥဇော်ချက်ကအခုလိုရှင်းပြပါတယ်
။အမှုအခြေအနေကဒီလိုရှိနေပါတယ်။ကျွန်တော်တို့တရားလွတ်တော်မှာဒီအမှုကိုပြည့်ဖြတ်ဖို့ကျွန်တော်တို့တင်ထားတဲ့ဒါတော့ရှိတယ်။အဲကြောင့်ကျွန်တော်အပေါ်ရုံးကတရားလွတ်တော်ကတော့ဒီနေ့ကျွန်တော်တို့ရုံချင်းကိုပဲကျွန်တော်တို့ဂျူလိုင်နေ့နဲ့ပြန်ယူလိုက်တဲ့သဘောပါမှာကျွန်တော်တို့အမြင်ပြောရမယ်ဆိုရင်ဒါကဟုတ်တယ်အမတ်ကေပလတ်တင်နဲ့အမှုလို့သုံးသပ်ပါတယ်ခင်ဗျာဒါပေမဲ့တက်ကနဲ့ပြည်ဆွေးထားတယ်ဆိုတော့သူတို့လည်းခက်ခဲတော့ရှိပါလိမ့်မယ်ရင်းချမ်းရေးအတွက်ပြည်သူတွေဒူလာတောင်းတနေတဲ့ရင်းချမ်းရေးကိုမင်းစုစီတင်ပြီးမှလွတ်လွတ်လပ်ဆန္ဒထုတ်ဖော်တဲ့အချိန်မှာတစ်ဖက်ကတက်ဆိုင်ရာအာဏာပိုင်တွေကပုံမှန်အများကြီးပုံမှန်900လို့ပုံမှန်19ပုံမှန်20ကတပ်ပြီးမှကျွန်တော်တို့ကိုကြားဆွဲတယ်ဆိုတော့ဒါကလွတ်ချင်ပါပြီကျွန်တော်တို့ရင်းချမ်းချမ်းနဲ့နေချင်တဲ့ဟာကိုကျွန်တော်တို့ NLD အစိုးရအနေနဲ့ပြည်သူတွေအကုန်လုံးပြင်းပြောက်ထားတဲ့လက်ရှိအစိုးရ NLD အစိုးရလည်းဒီဟာကိုလက်တွေ့အခုံထေပေါ်တဲ့နေရာမှာနည်းနည်းနောက်နေမှုတွေရှိတယ်လို့ကျွန်တော်တုံ့ပြန်မိတယ
်။ကချင်ရဲရဲလှုပ်ရှားမှုနဲ့အမှုရင်ဆိုင်တရားသူတွေဘက်ကတော့တရားဥပဒေလမ်းကြောင်းအတိုင်းဆက်လက်ရင်ဆိုင်သွားဖို့ပြင်ဆင်ထားပါတယ်လို့လည်းကိုရိုင်းတရားရင်ဆိုင်တရားသူဖြစ်တဲ့ကိုလောင်းဆောင်ကပြောပြပါတယ်
။ဆိုတော့ကျွန်တော်တို့ကဒီမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေဒုတိယဗိုလ်မှူးကြီး ဒီလိုလုပ်ပြီးမှကျွန်တော်တို့ကျွန်တော်ပါဝင်ကျွန်တော်တို့တုံးဟုကိုတရားဆွဲဆိုခံရတဲ့ကိစ္စနဲ့ပတ်သက်ပြီးမှကျွန်တော်တို့ဒီလိုကိုဆက်ဆက်ပြီးတဲ့နောက်ပိုင်းမှာဒီအမှုကကျွန်တော်တို့ရဲ့ရှေ့နယ်ကတော့ဒီအမှုကတော့ဥပဒေအရကျွန်တော်တို့ဒါခိုင်မာမှုမရှိခဲ့တဲ့ကြောင့်မို့တာကိုအမှုချေချက်ဖို့အတွက်ပါလာဖို့အတွက်မြို့နယ်တရားတူကြီးကိုလုပ်နေကျွန်တော်တို့ရှောက်တယ်ဒီပြင်ပြည်န mah sahul je cepat mah tu pada. Di ni kalau di new ni dia yang ada, dia yang dia tu cipta kan? Bagi cili ni dia lebih apa kan? Jom dia sombian, nyunjat dia bawa mesin dia jauh tu lupa kan? Kalau jono yang cing bukan beda tu pada, sama.
Kecil ni dia ni jinam yo bawa, yang gong mandarin ni cakap yo jinam baro. Ni ni ye dua sana pia tu rego dia suai sombu bawa sengah mushi biro. Tapi jual lusa tu bawa garo, ni jom lezat ni kena udia ye sah ni jaya ni lo. Lula suai tu papa pia suai lusa muda, pergi kat ni tu pia tabar ni sih.
Masuk masa, selepas saya menerima lamaran, mungkin nama anda lihat jodoh, macam buruk, suara yang jijik, yesamu, yaitu samu dengan kanker apa, mereka pihpa gaya jijik yesamu jauh, mungkin nama malam yang mewah, mewah dorong yang mewah, yai yebe ke saya sekarang pun lihat dulu, jadi muri le sini le, pihne tahun si dulu apa apa. Tiga-nama soyang ziyah yehma kani cha labi sobe me, yai yebe doka deskan rima, doka deri sini zelu. Kunyi peye apa tahun si duri ga piobare, di che negoro, VOA Thai, che sai dirin dao nangkong inga setue memian dirin pepuk thabare.
Mumbi nedwe, molomiyan, pao, muto, tanju ziyah yehmyo nedwe ma, majongzugu yeji yejah muri pepua kebi. Yaji yebe keza yezakan rui puli kaya re lu, keza yeregu kunyi sangyo pene re. Mungkin itu tu turia uga tak tahu orang uga piu ego piu barai.
Jero di tanjir itu bunga bunga malay cipade. Tahun ini macam tu sih, mau tu mana? No, hari mau tu mana? Tawai mana? Terorai yang jiwu cipade. Jangan mula mana? Ya kau terorai ni apa cipade? Oni ya ujang sih ni ya yai cara dia ada ni dia. Mana ya macam tu sih yai sekarang ni macam ni yang harus kita mula ni juga.
Tiga ni tu ye yo cara la jau. Yai keza yezakan macam lu ni re. Yai betul kahdeh re. Ni engko tadi pandang jadu lu, acih ni engko sakit tu tu le, acih ni le lu, tau tak awak ni uga suvar eh? Mereka yeji yesi amu jauh, malam yang muda ga, encih tau sih aja ga, lu yang arang jauh ha, ya yeji betul kat sekarang mah kulo ni ada lu, malam yang muda tu tu, ojo ye usi thana ye, tau pandai sih ya tiya var eh? Mereka yeji mu, yeta samu jauh, mungkin ni tu mah pesi mu lu sih ada lu, tau tak awak ni uga suvar eh?
Kebetulan saya apa, na sih ada mau tau nanti ya, di jasi naya, ada tiada lu.
ตลอดเลยจีนาร์ปะนะตลอดเลยก็ยังเป็นนามาชีเดียวกันตลอดเลยก็ว่าส่วนเป็นเชลาร์ปะนะแต่ช่วงนี้อาจจะเรื่องนั้นเป็นสิ่งที่เราชีเดียวกันจะมีอะไรกันชีไปเลยแต่ช่วงนี้อาจจะเรื่องที่ตัดใจเนี่ยจะมีอะไรก็เป็นเรื่องที่เราไม่ได้ชีไปเลยยี่จีมูเจ้ามูตงตามมูเซียยี่การันไปสู่มูดิพิบวกแค่เดียวมูลมีอันตันเรื่องราวกูเลยไปทายาวะเลยมูตงจะมีอะไรล่ะฮะพิจารพิสูจน์มูดิเลยพิบวกแค่วะเลย
ถ้าเป็นปางมิวเนี่ยมูรุมาเซียงกับลูนารุกุเลมิวเนี่ยเซียงเนี่ยพงยิ่งจังที่มาปางชีเขียาวะเลยแล้วดูยิมมิวเนี่ยตัวมาเลยยี่จีมูเจ้ายาจียี่เบตโตกาเดสกันเลยพูดเลยทายาเรลูยิมมิวเนี่ยลูมูโจสังพูดตัวยิมูอู่อ่างนายเวงอ่ะพิโอวะเลยแล้วเด็กเด็กที่แค่นี้มาโรยิมเนี่ยคิดจะเข้าโจจันรู้มั้ยยิมมิวอ่างนายอยู่มั้ยแต่ตัวเต็มเลยเนี่ยสุพิยาทายอยู่มั้ยนักพูดพูดจะสาวนี่เลยถ้าเป็นโซนัสคนยันนี่มั้ยมูบินเนี่
online wing up your water. Motor than so, Yiji Kalu, Tabuziamu, Panga Jiwa, Salunga, Napina Chessa Lunga, Piazzi, Sunshu Kerelu, Tirakan Yadu, Mi Wontaga, Pio Ware.
Tansen Panga Jarangasanga, Pain Lauci Gang, Pita, Sunshuara, Kalatamoa Jaro, Pain Tapang Nida, Kuchiniti, got to see him doing her, teaching a young scene doing her. Napido, oh, just Saro, so I can know Matika, Tamet, saying a Jaro Droma doing a day.
Mumilai dua menega Yiji Muha, nipang lese jauh tu, macam sebuah sebuah kebi, sebawa pelayan dia jauh, luto utah mana, tisong kehelu, tidak kahwinga piawa re. Lune inci, landra, tatani ka sahun di piasih musi ni bima, piasih songjo muda mbuguro, seyang kau yunise cini jauh, timu piu nang debulu, mumilai soya poyo, tawen si duduga piawa re. Pikir aja pahing dua ma, kapli pelai pelai, bengla pelai orang ma, mukto le agau ni bi, bengla pelai omya pahing ma, cepone de, lebih ane ya wan senjau. မြန်မာနိုင်ငံဒေသနှံ့ရခိုင်ပြည်နယ်ကရင်ပြည်နယ်ကယားပြည်နယ်ရှမ်းပြည်နယ်မကွေးတိုင်းစကိုင်းတိုင်းအေရဝတီတိုင်းဒေသကြီးတွေမှာရေကြီးရေရှမ်းမှုတွေလမ်းပတ်ဆက်သွယ်ရေးပြသမှုတွေမြေပြိုမှုတွေဖြစ်ပွားခဲ့ပါတယ်။လက်ရှိမှာမုတ်တုံလေအားကောင်းနေတာကြောင့်မွန်ကရင်တနင်္သာရီကမ်းရိုးတန်းမှာနောက်တရက်ထိမိုးများနိုင်ခြေရှိတယ်လို့လည်းမိုးလေဝသနဲ့ဇလပိဒဌာနကလည်းသတိပေးထားပါတယ်ခင်ဗျာ။
မနက်ခင်းဟာဥရုယာတီဖောက်ပြန်မှုတွေကိုနှစ်စဉ်နှစ်တိုင်းစိုးရွားစွာခံနေရပါတယ်။အခုနှစ်မိုးရင်းကာလမှာလည်းဒီနှစ်တိုင်းဒေသကြီးတော်တော်များများမှာမိုးပြင်းထန်ပြီးရေကြီးတာတွေစူးစူးရွားရွားဖြစ်နေတဲ့အတွက်ပြည်သူအများအပြားအထူးဒုက္ခရောက်နေကြရသလိုကောက်ပဲသီးနှံအများအပြားလည်းပျက်စီးပါတယ်။ယာတီဥရုဖောက်ပြန်မှုကိုဓာတ်ရက်အကျိုးသက်ရောက်စေတဲ့တစ်တောပြုံးတိမှုကိုဘယ်လိုဟန်တားကြမလဲဆိုတဲ့သောဒရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရက်လေးလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးလိုသူတွေဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုလိုရင်းတူရှင်းပြောဆိုရေးသားပြီးအတန်ဖိုင်နဲ့ဖြစ်ဖြစ်စာသားနဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-2-3-2-3-8-9-9-9လေး။ email လိပ်စာက burmese@voanews.com Facebook စာမျက်နှာက VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
အင်္ဂါညဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင်။တနင်္လာနေ့ညနေဘက် VOA အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။ညနေပိုင်းအစီအစဉ်တွေအဆုံးမသတ်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်ကကြေညာပေးပါအောင်ရှင်။
အမေရိကန်ရဲ့လူဝင်မှုကြီးကြပ်ဆိုင်ရာဥပဒေကိုအခုသတင်းပတ်တွင်ကြီးမားတဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုအောက်လွှတ်တော်မှပြင်ဆင်နေကြချိန်မှာပဲအထောက်ထားမပါပဲတိုင်းပြည်တွင်ဝင်လာကြသူတွေရဲ့ရင်သွေးတွေကိုမိဘတွေနဲ့တခွဲတပြားစီခွဲခြားထိန်းသိမ်းထားတဲ့ကိစ္စကိုသမ္မတထရမ့်အဆိုရကခုခံကာကွယ်နေပါတယ်။အာဖရိကနိုင်ငံတွေကအများစုဖြစ်တဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်6ယောက်ကျော်တို့လိုက်ပတ်လာတဲ့ကယ်ဆယ်ရေးသင်္ဘောတွေကိုမနစ်တင်းငွေတွေကစပိန်နိုင်ငံကကန့်ကတ်ခွင့်ပေးလိုက်ပါတယ်။နေစီမချဆရာဝန်များအဖွဲ့ရဲ့အကေရီယက်စ်သင်္ဘောဗလန်ရှားစိတ်ကမ်းမှာကတ်ခဲ့တာဖြစ်ပါတယ်။သင်္ဘောပေါ်လိုက်ပါလာသူတွေကိုတော့စကပြန်နေဆရာဝန်တွေရတပ်ဖွဲ့ဝင်တွေအပါအဝင်ချက်ချင်းတွေဝန်ထမ်းတွေနဲ့ကူညီကယ်ဆယ်ရေးလုပ်သား2300ကျော်တို့ကကြိုဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့ကိုတင်းငွေတွေကရောက်လာတဲ့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတဲရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှရနာဘဂနာဟာဒီကနေ့ရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူမှုအသံဝိုင်းနေတဲ့တွေ့ဆုံခဲ့တဲ့အကြောင်းမွန်တော့ခရိုင်ဥချုပ်ရေးမှူးဦးရထွက်က VOA ကိုအတည်ပြုပြောဆိုပါတယ်အထူးကိုယ်စားလှယ်ဘဂနာဥဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုအပါအဝင်အစိုးရတာဝန်ရှိသူတွေ AMP ရခိုင်အမျိုးသားပါတီခေါင်းဆောင်နေနဲ့လည်းမနေ့တနင်္ဂနွေနေ့ကတွေ့ဆုံခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဆေးလက်ပူတဲ့လက်ချင်းမှုတွေရဆိုင်မှုဖြစ်လာနိုင်ခြင်းအပေါ်မှာတောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကတတိထားတုံ့ပြန်ကြပါမယ်လေ။ဩဇာကြီးတဲ့သမ္မတအကြံပေးတူကတော့စတင်အကောင့်ထဲဖော်လာနေပြီးဖြစ်တဲ့မြောက်ကိုရီးယားနျူကလ িয়ার ကင်းစင်လုပ်ငန်းစဉ်မှာကြီးမားတဲ့ခြေလှမ်းတရားဖြစ်ရှုမြင်ပါတယ်။ကမ္ဘာဖလားဘောလုံးပွဲစဉ်တွေကိုဒီကနေ့ဆက်လက်ကျင်းပနေတာမှာဆွေဒင်နဲ့တောင်ကိုရီးယားအသင်းတို့အခုအတန်လွင့်နေချိန်မှာကစားနေကြပါတယ်။လောလောဆယ်မှာတော့ဘသူဘသူမှဂိုးသွင်းနိုင်ခြင်းမရှိသေးပါဘူး။ဒုတိယပွဲစဉ်ဖြစ်တဲ့အုတ်စုကြီးကဘယ်လ်ဂျီယံနဲ့ပနမာအသင်းတို့ဒီပွဲစဉ်ပြီးမှဆက်ကစားကြမှာဖြစ်ပြီးတော့အဲ့ဒီနောက်မှာတော့တူနီးရှားနဲ့အင်္ဂလန်အသင်းတို့ဆက်ကစားကြမှာဖြစ်ပါတယ်ခင်ဗျ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအင်ဂျင်နီယာက Linus Rimcast ဖြစ်ပါတယ်။ဒီကနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တိုးကနေထုတ်လွှင့်ပေးခဲ့တာပါ။ည9နာရီမှာတစ်ခါထပ်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမမြသစင်အောင်ပါ။
This program has come to you from the Voice of America, Washington.